ဒီနေ့စလင်းကြီးမြို့နယ်ဆေးရုံမှာမှုကင်းဆရာဝန်ကတည်ဆုံသွားသူဒေါက်ခင်ဝင်းရဲ့အလောင်းကိုစစ်ဆေးခဲ့ပြီးဒေါက်ခင်ဝင်းဟာကြီးစံတန်ရာကြောင့်တည်ဆုံခဲ့တာလို့ပြောပါတယ်။ဒေါက်ခင်ဝင်းတည်ဆုံမှုနဲ့ပတ်သက်ပြီးအဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့88မျိုးဆက်ငင်းကြေးရင်းနဲ့ပွင့်လင်းလူအဖွဲ့စီကမနီလာသိန်းကိုရှင်းပြခဲ့တာဖြစ်ပါတယ်။မနီလာသိန်းကဆရာဝန်ရဲ့ပြောပြချက်ကိုအခုလိုပြောပြပါတယ်
။မြို့နယ်ဆရာဝန်ရဲ့ဘုံရွာမှုကင်းဆရာဝန်ရဲ့လာပါတယ်။သူတို့ရဲ့ဖြေကြားချက်ကတော့ဥကောင်းဖိတ်ကနေပြီးတော့ကြီးကအနောက်ကိုထွက်သွားပါတယ်။တန်ရာကတနက်တန်ရာလို့လည်းပြောပါတယ်ဒါကကြီးစံအစ်စ်ပေါ့ fiber ကြီးစံဆို fiber ကြီးစံလို့ဆရာဝန်ကသုံးသပ်ပြောဆိုမှာပေါ့နော်ဒီပေါ်မှာတော့ဆရာဝန်ကကြီးစံကြောင့်သိဆုံးရတယ်ဟိုဒါကြီးစံဟုတ်တယ်ဆိုတဲ့အကြောင်းတော့သိချပြောပါပါတယ်ဒီအရှိကနေပြစ်လိုက်တဲ့ကြီးစံကအနောက်ကနေပေါက်ထွက်သွားတယ်ဆိုတဲ့ဟာတော့ပြောပြထားပါတယ်
ဒေါက်ခင်ဝင်းတည်ဆုံတာနဲ့ပတ်သက်ပြီးမှုကင်းဆရာဝန်ရဲ့ပြောပြချက်ကိုဒေါက်ခင်ဝင်းရဲ့မောင်ဖြစ်သူဦးတောင်းထေးကအခုလိုပြောပြပါတယ်
ကိုယ်စိတ်ခံဝင်ပြီးသွားလေအလောင်းလေးရွာတဲလာပြီဆရာကြီးရဲ့သိစိတ်ရဲ့အရာတော့တဏ္ဍာရတစ်ခုပဲတည်တယ်တဲ့ကျန်တဲ့ယောဂါကတော့ဘာမှမရှိဘူးဆရာကြီးရဲ့အမည်ကိုပြောတော်လာတယ်အမှုကိစ္စရကြီးကအမှုကိစ္စကတော့ဒီဟာပြီးမှသာလျှင်ဆရာတော့ဆွဲထားတယ်အမှုကိစ္စကတော့ဘယ်နည်းပဲရဲ့လို့တော့ပြောမရဘူးမင်းကအမှုခွင့်ပေးတယ်မချိုးဘူးရတော့မြေပတ်ငါနှစ်ချက်လောက်ကိုတချိုးမလို့ဆက်ကြည့်ရတယ်
ဒေါက်ခင်ဝင်းအလောင်းကိုစလင်းကြီးမြို့နယ်ဆေးရုံကနေမိုးချိုးပြင်အလဲရွာကိုဒီနေ့နေ့လယ်ခင်းပိုင်းမှာတယ်ဆောင်လာပြီးသူမရဲ့နေအိမ်မှာထားရှိထားပါတယ်။အလောင်းကိုကူသွင်းတကြိုဖို့လည်းစီစဉ်ထားတယ်လို့သိရပါတယ်။စလင်းကြီးမြို့နယ်ရဲစခန်းကိုတွားရောက်အမှုဖွင့်ရမှာတော့တင်မှုတေခင်းအမှတ်1မြင်းဆောင်2014နဲ့ရဲစခန်းကအမှုဖွင့်ပေးလိုက်ပါတယ်။လဘရောင်းတောင်ကျင်းနီစီမံကိန်းဧရိယာမှာပါနေတဲ့မိုးချိုးပြင်အလဲရွာဆယ်တဲနဲ့တုံရွာတွေကလယ်မြေတွေကိုကုမ္ပဏီဘက်ကဒီဇင်ဘာ22ရက်နေ့နဲ့23ရက်နေ့တွေကခြံစည်းရိုးခတ်ရမှာရော်ကြီးရယူထားတာမရှိသေးတဲ့ဒေသခံတွေနဲ့တင်းမာမှုဖြစ်ပွားခဲ့ပြီးနှစ်ရက်ဆက်တိုက်ပြစ်ခတ်မှုတွေရှိခဲ့တာပါဒဏ်ရာရသူစုစုပေါင်း20လောက်ရှိပြီးဆေးရုံမှာကုသမှုခံယူနေတာ9ယောက်လောက်ရှိတယ်လို့သိရပါတယ်။ရော်ကြီးယူမထားသေးတဲ့လယ်သမားတွေကစလင်းကြီးမြို့နယ်ရဲစခန်းမှာလယ်မြေတွေကိုကုမ္ပဏီကခြံစည်းရိုးခတ်လိုက်တဲ့အတွက်ဒီနေ့တွားရောက်အမှုဖွင့်ခဲ့တယ်လို့ဂုံတော်ကြီးရွာကကိုမိုးမင်းဦးကပြောပါတယ်။
ဒီနေ့ကျင်းရတော့မှထိတ်တိုက်ရင်ဆိုင်မှုတော့မရှိဘူးဗျာ။ချန်စီယိုခတ်ခံရတဲ့ရော်ကြီးမြူတဲ့လူတွေကစလင်းကြီးကိုသွားပြီးတော့အမှုခွင့်နယ်ပေါ့နော်။လေယာဉ်မြေရော်ကြီးမြူပဲနဲ့ချန်စီယိုခတ်တဲ့အတွက်စလင်းကြီးမြို့နယ်သွားပြီးအမှုခွင့်နယ်စလင်းကြီးမြို့နယ်ရဲစခန်းမှာသွားခွင့်နယ်ပါလေ။သူကြီးကတော့တော်တော်များများမှအားလုံးကအဲ့ဒါကိုရောက်ဖို့ပဲများတယ်လေ။
ချန်စီယိုခတ်ထားတဲ့စီမံကိန်းဧရိယာပတ်ပတ်လည်မှာဒီနေ့ရဲကင်းတွေချထားလိုက်ပါတယ်။ချန်စီယိုဟာရွာတွေနဲ့ဝါတပြန့်လောက်သာဝေးပါတယ်။မင်းညားကဆယ်တဲရွာကိုမီးရှို့မဲ့ဆိုတဲ့သတင်းထွက်တာကြောင့်ဒေသခံတွေကစိုးရိမ်ပြီးဒိတ်သိမ်းထားရှိတဲ့သီးနှံတွေ၊စိတ်တွေ၊နွားတွေကိုတခြားရွာတွေကိုပြောင်းရွှေ့ခဲ့ကြပါတယ်။ဆယ်တဲရွာကတက်ကြီးရွယ်အိုတွေကိုညာဘက်လုံခြုံမှုရှိအောင်တခြားရွာမှာသွားရောက်ထားနေရတယ်လို့ဆယ်တဲရွာကမက်နွယ်နွယ်ဝင်းကပြောပါတယ်။
တဲ့ရင်း16ကနေပြီးတော့ရဲမှုတွေပါတွေကနေပြီးတော့မှညီမတို့ဒီဘက်ကြွားဟိုပေါ့နော်မီးခွင်ပြစ်မယ်မီးလန့်မယ်ပြောတော့ခါကြတော့တဲ့တဲ့ရွာဟောင်းမှာရှိတဲ့ဒေသခံတွေကသူတို့နှမ်းနေတိမ့်ထားတာလေနှမ်းသိမ့်တော့ခါကြအဲ့နှမ်းနေကိုမုံရွာပို့တာမီးတွေပါတွေတင်မယ်ဆိုတော့ခါကြတော့တချို့အဖွားကြီးတွေတော့နီးဟိုပေါ့နီးသက်တဲ့ရွာလေးတွေတော့ပို့ထားတာပေါ့မနေ့ဆိုရင်ပြန်ခေါ်ညဆိုရင်တော့နီးသက်တဲ့ရွာလေးတွေမှာတော့အိတ်ပေါ့အဲ့လိုလုပ်ရတာပေါ့တကယ်ရေးရဲအကြောင်းကဖြစ်နေပြီဆိုလို့ရှင်တော့ကြွားဖားကြီးနေနေကြပြေးရတာမလွယ်လို့လေ
လဘရောင်းတောင်ကျင်းနီစီမံကိန်းဧရိယာကိုခြံစည်းရိုးခတ်လိုက်တာကြောင့်တရွာနဲ့တရွာကူးဖို့ခက်ခဲသွားတယ်လို့ခြံစည်းရိုးအတွင်းမှာလယ်ယာဉ်မြေတွေအလုံးပါဝင်သွားတာကြောင့်လဲနွားစာအတွက်ခက်ခဲမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခြံစည်းရိုးအတွင်းပါသွားတဲ့လယ်မြေတွေမှာမရိတ်သိမ်းရသေးတဲ့ပဲခင်းနှမ်းခင်းနဲ့နေကြခင်းတွေလည်းပါတယ်လို့ဒေသခံတွေကပြောပါတယ်ရှင်